ရုရှားနဲ့တူရကီနိုင်ငံတို့ကြားဝင်ဆောင်ရွက်ပေးထားတဲ့ဆီးရီးယားအပြစ်ခံရစေရေးသဘောတူညီမှုကိုအတည်ပြုမဲ့ပြဋ္ဌာန်းချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမဲပေးဆုံးဖြတ်ဖို့ရှိပါတယ်။ငင်းချမ်းရင်လမ်းပြမြေပုံဖြစ်တဲ့ဒီပြဋ္ဌာန်းချက်မူကြမှာအရင်ဆုံးကြားဖြတ်အစိုးရတရက်ဖွဲ့ဖို့ပါဝင်တယ်လို့ဆီးရီးယားနိုင်ငံသမားကလူရစီလူမှုကွန်ရက်ရဲ့အမြန်ဆုံးအနေနဲ့အကင်းဆုံးတဲ့အသားအဆင်ရှိပေးဖို့နိုင်တဲ့တောင်းဆိုချက်တွေပါဝင်ပါတယ်။ထို့အပြင်ဆီးရီးယားအစိုးရနဲ့တိုက်ခိုက်အုပ်စုတွေကာဇစ်စတန်နိုင်ငံမြို့တော်အစ်တနာမှာဇန်နဝါရီလနောက်ပိုင်းတွေ့ဆုံမှုလည်းပါဝင်ပါတယ်။ဒါဟာဆီးရီးယားကဥဆောင်ပြီးတော့ကုလသမဂ္ဂကူညီဆောင်ရွက်မဲ့နိုင်ငံရေးလုပ်ငန်းစဉ်အတွက်အရေးကြီးတဲ့ကဏ္ဍလည်းဖြစ်ပါတယ်။အပြည့်ရသဘောတူညီမှုရာခိုင်မြဲမယ်ဆိုရင်2017ခုနှစ်ကတည်းကစတင်လာတဲ့ဆီးရီးယားပြည်ရင်းစစ်အဆုံးသတ်မဲ့အလားအလာကောင်းဖြစ်နိုင်မှာပါ။ဆဲစုနဲ့နဲ့ချီအုပ်ချုပ်လာတဲ့တမရဘာရှာအယ်အာဆတ်ကိုရဒူးကဖယ်ရှားဖို့ဆန္ဒပြရင်ပဋိပက္ခတွေစတင်ခဲ့တာပါ။ဒီပြည်ရင်းစစ်မှာလူပေါင်း3,000ခွဲတဲ့မင်းနဲ့တေဆုံးခဲ့ရတယ်လို့73တန်းနဲ့မင်းနဲ့အရေးပေါ်ကူညီရေးလိုအပ်နေတာပါ။ဆီးရီးယားပဋိပက္ခကြောင့်ဥရောပတစ်လျှောက်တုတ်ကလည်းဆက်ရအကြအတွေ့တွေလည်းဖြစ်ပေါ်လာပါတယ်။